မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအခွင့်အရေးတွေရုပ်သိမ်းမသိမ်း EU ဥရောပသမဂ္ဂကလာမယ့်6လနောက်ပိုင်းမှာဆုံးဖြတ်ချက်ချနိုင်တဲ့အကြောင်းကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဌာနထိပ်တန်းအရာရှိသူဦးက VOA ကိုပြောပါလိမ့်UNFCCI ကုန်သည်ဆက်မှုအတင်းချုပ်ကတာဝန်ရှိသူကတော့ EU ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်နဲ့ချင်းချမှုတွေဟာမြန်မာနိုင်ငံအနေနဲ့ကိုယ့်ခြေတော်ပေါ်ကိုယ်ရက်ပြီးတော့အလုပ်အကိုင်းတွေဖန်တီးနိုင်အောင်လုပ်ကိုင်ဖို့လိုနေပြီဆိုတာကိုသတိပေးလိုက်တယ်လို့ဆိုပါတယ်ကိုသိန်းထိုင်ကသတင်းပေးပို့ထားပါတယ်ရှင
်အော်ဒီဘာလ28ရက်နေ့ကနေ31ရက်နေ့ထိမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ EU ဥရောပကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဆိုရင်ဒီဟာကုလသမဂ္ဂရဲ့စီရင်ခံစာပြီးကြောင်းစီစစ်လေးလာဖို့တော့ရောက်တဲ့ခီးစဉ်ဖြစ်တဲ့အကြောင်းဥရောပကော်မရှင်ကမနေ့ကရက်စွဲနဲ့ညညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအတွင်းဝန်ကြီးဌာနတော်များများကိုတွေ့ဆုံပြီးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အပြစ်သဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိရင်းလူသားမဆန်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေပေါ်နိုင်ငံတကာစုံစမ်းရေးကိစ္စတွေမှာမြန်မာနိုင်ငံဘက်ကထောက်ခံပံ့ပိုးပေးဖို့နဲ့ရခိုင်ကချင်နဲ့ရှမ်းပြည်နယ်အတွင်းလူသားချင်းစာနာမှုကူညီတွေပေးနိုင်ဖို့ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းဥရောပကော်မရှင်ကညညာချက်ထုတ်ပြန်ထားပါတယ်။ကုန်သွယ်ရေးဆိုင်ရာထူးခွင်ရေးတွေ EU ဘက်ကရုပ်သိမ်းမဲ့ဆိုရင်မြန်မာနိုင်ငံအတွင်းထယ်ချုပ်လုပ်ငန်းတွေမှာအဓိကလုပ်ကိုင်နေတဲ့လုပ်သမားတွေတိုင်းနဲ့ချီလုပ်ကိုင်တွေဆုံးရှုံးနိုင်နေဆိုပြီးလုပ်ငန်းရှင်တွေနဲ့လုပ်သမားကုစားပြုအဖွဲ့တွေကလည်းကန့်ကွက်နေကြပါတယ်။မြန်မာနိုင်ငံကုန်သွယ်ရေးများနဲ့ဆက်မှုလုပ်ငန်းရှင်များသည် UMFCCI ဒုဥက္ကဋ္ဌဒေါက်တာမမောင်လေးကတော့မြန်မာနိုင်ငံအနေနဲ့ရည်ရှိကုဘသာကိုယက်တည်နိုင်တဲ့အလုပ်ကိုင်တွေဖန်တီးနိုင်တဲ့အနေအထားတွေရှိဖို့လိုပြီးဆိုတာကိုအခြေအနေတွေကညွှန်ပြနေတယ်လို့ဆိုပါတယ်
မြန်မာနိုင်ငံထူးခြားတဲ့ဟာပါဒီအပေါင်း90ကနေမှတစ်ဆင့်ဟိုအချိန်ကြီးရက်ကိုပြတ်ဆုံးပြောင်းလဲလာဒီနိုင်ငံဟိုလောက်ရှိပါတယ်ရိုးစာကိုဒီစနစ်ကျင်လဲတာပေါ့လေမွေနဲ့တေကားကစားသူတို့ပဲကစားလိုက်တဲ့အချိန်မှာပြန်ပြီးမွေပြန်မျိုးခမ်းမဲ့အချိန်ကြီးရောမြန်မာနိုင်ငံရဲ့သွားတဲ့ဒီနိုင်ငံရေးလမ်းကြောင်းနဲ့ဒီမိုကရေစီလမ်းကြောင်းကိုတွေ့ပြီးသွားနိုင်အောင်လို့ဓာမျိုးတွေနဲ့သူတို့လုပ်ပြီးတော့ကျင်းချောက်ပြီးတော့လုတ်ကင်နိုင်လာတာရှိပါတယ်။ဟိုဒါလေးတွေကသူတို့ဘောမှာပဲမှုတည်ပါတယ်။တခုတော့ရှိတာပေါ့အန်ဂယ်တို့ကဒါတက်လှမ်းနိုင်သူဖြစ်ပါတယ်။ကိုခြေတော့ပုံမှာကိုရက်တည်ပြီးတော့ကိုနိုင်ငံနဲ့ကိုကိုလူမျိုးကဒီနိုင်ငံတော်ကဖြစ်လျှော့မှုတွေကိုပေးပြီးတော့ဟိုမြန်မာနိုင်ငံရဲ့ထုတ်ကုန်တွေကိုရှင်းပြနေသောရှိအောင်တော့လုံလာဖို့လိုလိမ့်မယ်ဆိုတော့အဖြေမြင်လာပါတယ်။တစ်ပတ်သားအောင်အမကူပဲနဲ့လုတ်ဖို့လိုလာပါတယ်။
အော်ဒီဘာသာ30ရင်းကြီးကနေပြည်တော်မှာမြန်မာနိုင်ငံအစိုးရကိုယ်စားလှယ်တွေနဲ့ EU ကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံတဲ့အချိန်မြန်မာအစိုးရကိုယ်စားလှယ်တွေဘက်ကဥရောပသမဂ္ဂပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအခွင့်အရေးတွေရုပ်သိမ်းမဲ့ဆိုရင်ဖြစ်လာနိုင်တဲ့အကျိုးဆက်နဲ့ထိခိုက်မျက်နှာမှုအခြေအနေတွေကိုဆွေးနွေးခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေ EU ဘက်ကရုပ်သိမ်းမသိဘာမဲ့6လနောက်ပိုင်းမှာဆုံးဖြတ်နိုင်တယ်လို့မြန်မာနိုင်ငံကိုလာရောက်တဲ့စောင့်ကြည့်ကိုယ်စားလှယ်အဖွဲ့ကဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကြီးပဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန့်အေးကပြောရေးကိုပြောပါတယ်ဆွေးနွေးချက်တွေပေါ်အခြေခံပြီးမြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေ EU ဘက်ကရုပ်သိမ်းမလားမရုပ်သိမ်းဘူးလားလားလာနဲ့ပတ်သက်လို့တော့သူကတော့မရုပ်သိမ်းဘူးလို့ခေါင်းပြီးမျှော်လင့်နေတဲ့အကြောင်းညွှန်ကြားရေးမှူးချုပ်ဦးချန့်အေးကပြောရေးကိုပြောဆိုပါတယ်ခင်ဗျာ